အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးတော့လှည့်ဝဲထားရမယ့်အချက်အလက်တွေကိုသတင်းမီဒီယာတွေကိုဖွင့်ချတာဟာ FBI ညွှန်ကြားရေးမှူးဟောင်း James Comey အနေနဲ့လုပ်ငန်းပိုင်းဆိုင်ရာသဘောတူညီချက်နဲ့မူဝါဒတွေကိုချိုးဖောက်တာဖြစ်တယ်လို့ကြာတာရင်းကထုတ်ပြန်တဲ့တရားရေးဌာနစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့စာမျက်နှာ68မျက်နှာပါအစီရင်ခံစာမှာဖော်ပြထားပါတယ်2019မေလက James Comey ကိုရာထူးကဖြုတ်ချလိုက်ပြီးတဲ့နောက်မှာဒီချက်လက်တွေကို Comey ကဖွင့်ပြောခဲ့တာပါဒီချက်လက်တွေထဲမှာသမ္မတ Trump အစိုးရတက်ဆအချိန်လုံးကသူနဲ့တယောက်ချင်းပြောဆိုခဲ့တာတွေလည်းပါဝင်ပါတယ်လှုပ်ဝဲရမယ့်အကြောင်းအရာတွေကိုအခုလိုဖွင့်ချတာဟာသူလိုလုပ်ပိုင်ခွင့်ရခဲ့တဲ့ထောင်ထဲချီတဲ့ FBI ဝန်ထမ်းဟောင်း 3,000 ကျော်အတွက်အန္တရာယ်ရှိတယ်လို့ပြောတာပါ2019 February လကကိုမီရေးသားထားတဲ့အချက်အလက်တွေထဲမှာမြို့သားလုံခြုံရေးအကြံပေးအရာရှိဟောင်းမိုက်ကယ်ဖလင်းနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းမှုတွေမလုပ်ဖို့သမ္မတထရမ့်ကပြောခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအချိန်ကဖလင်းကရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်စစ်ဆေးခံနေရတဲ့အချိန်လည်းဖြစ်ပါတယ်။တရားရေးဌာနကတော့ညွှန်ကြားမှုဟောင်းကိုမီကိုတရားစွဲဆိုဖို့ကိစ္စကိုညှင်းပယ်ထားပါတယ်။အချက်အလက်တွေကိုဖွင့်ချပြောဆိုခဲ့တဲ့အပေါ်မှာကိုမီကိုယ်တိုင်ရောသူ့ရဲ့ရှင်းနေတွေရောလှည့်ဝတ်ထားရမယ့်အကြောင်းအရာတွေကိုပေါက်ကြားစေခဲ့တဲ့တက်တည်အထောက်အထားဘာမှမတွေ့ဘူးလို့စုံစမ်းစစ်ဆေးချုပ် Michael Horowitz ကပြောပါတယ်။